ခုပြီးခဲ့တဲ့ဗုဒ္ဓဦးနေ့စက်တဘာလ18ရက်နေ့ကဆိုလို့ရှိရင်ပြည်ပကနေပြီးမြန်မာနိုင်ငံကသတင်းတွေမြန်မာနိုင်ငံကဖြစ်ရပ်တွေကိုမပြတ်ရေးသားတင်ပြနေကြတဲ့အရာဝတီသတင်းမဂ္ဂဇင်းခစ်ပြိုင်ဂျာနယ်နဲ့နော်ဝေနိုင်ငံအခြေစိုက် DVB ဒီမိုကရက်တစ်မြန်မာအသံလွှင့်ဌာနတို့ရဲ့ website တွေကိုအင်တာနက်ပေါ်ကနေပြီးဖတ်ရှုလို့မရအောင်တိုက်ခိုက်ဖျက်ဆီးမှုကိုခံခဲ့ရတာပါလေ။အဲဒါလို့အင်တာနက်ပေါ်ကစာမျက်နှာတွေကိုတိုက်ခိုက်ထိုးနှက်လာတာနဲ့ပတ်သက်ပြီးနိုင်ငံတကာကမ္ဘာအရရကစာနယ်ဇင်းတွေကလည်းပဲရေးသားဖော်ပြခဲ့ကြပါလေ။ဒီလို website စာမျက်နှာတွေကိုဖတ်မရအောင်ဖျက်ဆီးတယ်ဆိုတာဟာ cyber crime လို့ခေါ်တဲ့အင်တာနက်လောကကရာဇဝတ်မှုတစ်ခုလည်းပဲဖြစ်ပါလေ။အခုတစ်ပတ်ဆွေးနွေးပွဲစကားဝိုင်းမှာဒီကိစ္စကိုကျွန်တော်တို့ဆွေးနွေးတင်ပြသွားကြပါမယ်။ဒီတစ်ပတ်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ဧည့်သည်တော်တွေကတော့ BMA မြန်မာသတင်းသက်မဲ့ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်မြန်မာအရေးလေ့လာသူထိုင်းနိုင်ငံပါထတက်ကသူကလက်ထောက်ကတိကဦးဝင်းမင်းနဲ့ RFA web သတင်းစာမျက်နှာ editor ဦးစိုးဝင်းတို့ဖြစ်ကြပါတယ်။အဲ့ဒီ web သတင်းစာမျက်နှာတွေထိုးနှက်ဖြည့်ဆည်းခံရတာနဲ့ပတ်သက်ပြီးနော်ဝေနိုင်ငံအခြေစိုက် DVB Democratic မြန်မာအသံဒုတိယ editor ချုပ်ဦးခင်မောင်ဝင်းကိုကျွန်တော်တို့ RFA ကနေပြီးပြီးခဲ့တဲ့ရက်ပိုင်းကဆက်သွယ်မေးမြန်းခဲ့တဲ့အခါမှာသူကအခုလိုပြောပြခဲ့ပါတယ
်။အခုကျွန်တော်တို့ website ကိုတိုက်ခိုက်တာလည်းတောင်ခဲ့တဲ့ဇူလိုင်လတုန်းကတိုက်တဲ့ပုံစံနဲ့ဆက်ဆင်စင်ပါပဲ။ကျွန်တော်တို့ website ကိုဝင်ကြည့်လို့မရအောင်ပေါ့ဗျာ။သူတို့တိုက်ခိုက်တဲ့တွေက information အများကြီးတပိုင်းနဲ့ဆွတ်ထားလိုက်တယ်။ဆွတ်ထားလိုက်တော့နောက်မှဝင်ကြည့်တဲ့လူတွေကဒီ website ဘယ်လိုမှဝင်လို့မရတော့ဘူးလေ။ဟိုတုန်းကလည်းကျွန်တော်တို့သင်ကြီးပြောခဲ့တယ်။ဒီလိုတိုက်ခိုက်မှုကဒီ website တစ်ခုတည်းမှနေကြမှာမဟုတ်ပါဘူး။ကျွန်တော် media လည်းတိုက်နိုင်တယ်လို့ကျွန်တော်တို့ထင်တဲ့အတိုင်းပဲလေ။
ဥက္ကမဝင်းကတင်ပြယူဆချက်တွေပြောပြသွားခဲ့တယ်လို့ပဲဒီထိုင်းနိုင်ငံအခြေစိုက် ARD သတင်းမဂ္ဂဇင်းကအေဒါချုပ်ဥအောင်စောကိုလည်းပဲကျွန်တော် RFA ကနေဘယ်လိုပဲပုံဖြစ်ပေါ်ရစွာဆက်သွယ်မေးမြန်းခဲ့ပါတယ်။အဲဒီခါမှာဥအောင်စောကအခုလိုရှင်းပြခဲ့ပါတယ
်။ဆိုတော့ကျွန်တော်ရဲ့ web host လို့တူတူတွေနဲ့ iNet ဆိုရှေ့ထိုင်းနိုင်ငံမှာအကြီးဆုံး iNet ပေါ့နော်။ပြီးတော့ America မှာကျွန်တော်တို့ server host လို့တူတူဆက်သွယ်ကြည့်ရသူကပြောတယ်ကျွန်တော်တို့က under severe attack ဖြစ်တဲ့ဒီကေကို gigabyte တော့ကြီးတဲ့ file တွေဝင်လာတယ်ပေါ့လေ file ကြီးတွေတော့ပို့တယ်နိုင်ငံတော်များမှာထိုင်နေတဲ့သူတွေပေါ့နော်တယောက်တည်းမဟုတ်ဘူးနောက်ပြီးဒါတွေအကုန်လုံးပို့နေရတယ် automatic machine နဲ့မဟုတ်ပဲ manually ပို့နေပုံရတယ်ကျွန်တော် mera site ရှိတယ် media.com အဲ့ဒါကိုကျွန်တော်ရွှေ့ပြီးတော့ရွှေ့ပြီးချင်းမင်းနေပိုင်းတွင်မှာ mera site ကိုကျွန်တော်နှက်ကောက်တိုက်ပြီးတိုက်တယ်ဆိုတော့ခါကျတော့အဲ့ mera site နဲ့ဖြတ်သွားတယ
် ARD သတင်းမဂ္ဂဇင်းက editor ချုပ်ဦးအောင်စောကကျွန်တော်တို့ကိုပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒါမလုတ်တဲ့မလုတ်ထိုက်မလုတ်အပ်တာမို့လို့လည်းပဲဒီအခုလိုမြန်မာဒီမိုကရေစီအင်အားစုတွေရဲ့တည်င်းလွတ်လပ်ခွင့်ကိုထိပါလာတယ်ဆိုပြီးအများကယူဆသုံးသပ်ကြပါတယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာတည်င်းသမက်ကဥက္ကဋ္ဌဖြစ်သူကိုမော်မြင့်အနေနဲ့ဘယ်လိုရှုမြင်မိလဲဆိုတာကိုနည်းနည်းတော့သုံးသပ်ပြပါခင်ဗျာ
ဟုတ်ကဲ့ဒီအခုလောလောဆယ်ဖြစ်တဲ့ကိစ္စပေါ့နော်ဒီ website တွေကိုတည်င်း website တွေကိုသာတိုက်ခိုက်တဲ့ကိစ္စဒါအကြီးကြီးတွေဖြစ်တာတော့ဒုတိယအကြိမ်ပေါ့နော်ဒီပထမတုန်းကဆိုလို့ရှိရင်လည်းဒီသောတော့ပြောတဲ့ website ၃ခုအပြင်အမျိုးသမားသတင်းဌာနပါတိုက်ခါရဲဆိုသတင်းမျိုးတွေကျွန်တော်တို့ရပါတယ်။အဲဘာလို့ဆိုတော့အခုလိုမျိုးသတင်းဌာနတွေကိုတိုက်ခိုက်တာနောက်ပြီးတော့တိုက်ခိုက်တဲ့အချိန်ကိုကြည့်မယ်ဆိုလို့ရှိရင်လည်းအခုတစ်ခေါက်ဆိုလို့ရှိရင်ဟာလာကျွန်တော်တို့ရွှေဝါရောင်တော်လိုင်းရေးကာလာပတ်ဝန်းကျင်မှာတိုက်ခိုက်တာကြိုပြီးတော့ပိတ်ပင်ထားတဲ့သဘောမျိုးလူတွေဝင်ကြည့်လို့မရအောင်ဟာလာသတင်းတွေမရအောင်ဟာပိတ်ပင်ထားတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်ဒါဟာဖြင့်ဟာလာကျွန်တော်တို့သတင်းမီဒီယာရဲ့လွတ်လပ်ခွင့်ကိုတိတိပပစော်ကားတာဖြစ်တယ်တစ်ခါကပြန်ကြည့်မယ်ဆိုလို့ရှိရင်လည်းပဲဒါဟာရာဇဝတ်မှုကျူးလွန်ရရောက်တယ်ဒီ cyber crime internet crime ကိုကျူးလွန်ရရောက်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲတစ်ချိန်တည်းမှာလည်းပဲဟလာကျွန်တော်တို့ကြားရတဲ့သတင်းတွေကဟာဒီသက်ဆိုင်တဲ့သတင်းဌာနတွေအနေနဲ့ကလည်းပဲဥပဒေကြောင့်အရေးယူဖို့ကိစ္စတွေကိုစဉ်းစားနေတယ်လို့သိရပါတယ်ဥပမာပြောမယ်ဆိုလို့ရှိရင် DVB သတင်းဌာနအနေနဲ့ကနော်ဝေမှာအခြေစိုက်တယ်ပြီးတော့သူတို့အခုလောလောဆယ်သုံးနေတဲ့ server ဟာအဲ့ဒီ server ကုမ္ပဏီကအင်္ဂလန်နိုင်ငံမှာရှိတယ်။နောက်ပြီးတော့အဲ့ဒီ server တွေရှိတဲ့နေရာဟာ American ပြည်အောင်စုဖြစ်တယ်။ဆိုတော့ဒီနေရာသုံးခုစလုံးကနေဒါသူတို့တရားစွဲမယ်ဆိုလို့ရှိရင်တရားစွဲလို့ရနိုင်တဲ့အနေအထားရှိပါတယ်။သို့တော့အခုလောလောဆယ်သူတို့လောလောဆယ်ကြုံနေရတဲ့ပြဿနာကတော့ဟာလာဘယ်သူလုပ်တယ်ဆိုတော့အတိအကျမသိသေးတဲ့အတွက်ကြောင့်ဒီကိစ္စကလည်းကျွန်တော်တို့ထင်သလောက်ဖြစ်နေတယ်လို့ညံ့ညံ့မှမြန်ပါလိမ့်မယ်
။အဲ့တော့မြန်မာအရေးအမြင်မပြလေ့လာနေတဲ့ကိုဝင်းမင်းတယောက်အနေနဲ့ကောဒီကိစ္စအပေါ်မှာဘယ်လိုများသုံးသပ်မိပါလဲဗျာ။
ဟုတ်ကဲ့ဒီဖြစ်တဲ့အချိန်ကဒီခုနဥပမာမျိုးပြောသလိုပေါ့နော်ဒီတန်ခါတော်တွေမနေ့ကဆနပြတဲ့ပွဲတစ်နှစ်ဟလာဒီတည်တဲ့အချိန်နဲ့ kait နေတယ်လို့1988တုန်းကဒီစစ်တပ်ကဖြုတ်ခွင်းခဲ့တဲ့အဲဒီစက်တင်ဘာ18ရက်နေ့လည်းပေါ့နော် kait နေတာကိုသွားတွေ့ရတဲ့ခါကျတော့ဒီမိုစီလှုပ်ရှားမှုတွေအပေါ်မှာပေါ့နော်သတင်းတော်လာမှုကိုကန့်သက်လို့တဲ့အနေအထားမျိုးဟလာဖြစ်တယ်ဆိုတော့ဟိုသိကြသလောက်တော့ရှိနေပါတယ်အဲနောက်တစ်ခုကလည်းအခုဒီဖြစ်တဲ့ကိစ္စမှာကဒီ website တစ်ခုတည်းလောက်တာမဟုတ်ဘူးပေါ့နော်လာ၃ခုလုံးတစ်ချိန်နဲ့ဖြစ်သွားတာကိုတွေ့ရပါတယ်။အဲရီလေးဖြစ်သွားတယ်။ခုနကဒီဒီမိုကရက်တစ်မြန်မာတန်ရဖြစ်သွားတယ်။ Now, kitchen channel is a dorabono, Erika Jaro, Yuja, or Dorolego, Gimamane, the Chainema, Hulu, Pinsen, and Zaratane, Tama, Ludi out a puero, Machina, Tene, Nakuma, Kuni Pirare, Suya Kua, Siniburam Yavar.
Okay. Aragunanoa, Ayavri Magazine, Gonzo, Pio Lubabe, through your website, Ego, Madajimare, Fine Yego.
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့ဝက်ဘ်ဆိုက်တွေကိုတိုက်ခိုက်တဲ့ခါကျတော့အားလုံးနားလည်အောင်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ခက်ကားလို့ခေါ်တဲ့ကုတ်တွေတွေနဲ့ပေါက်ပြီးတော့ဝင်ပြီးတော့တိုက်ခိုက်တဲ့နည်းမျိုးရှိတယ်လို့ခုနလိုဝက်ဘ်ဆိုက်ကိုမနိုင်နိုင်တဲ့ဝင်ဒိုးဝင်ဖို့ဖြစ်အောင်ပို့တဲ့ဖိုင်ကြီးတွေကိုပို့တဲ့နည်းရှိတယ်နောက်ပြီးတော့ဖိုင်နည်းအများ
တိုက်ခိုက်မှုဒီ cyber internet မှာတိုက်ခိုက်တဲ့မှုတွေကကောင်းတော့တယောက်ချင်းတယောက်စားနှစ်ယောက်စားရာဇဝတ်မှုကျူးလွန်တဲ့လူမျိုးကလုတ်တဲ့ဟာကအခုတဖြည်းဖြည်းနဲ့အခုကားစီးမှုတွေကိုကာဝယ်မှုတွေလုတ်လာတဲ့ခါကျတော့နောက်ပိုင်းမှာအဖွဲစည်းလိုက်ဂိုင်းဖွဲ့ပြီးလုတ်လာတဲ့ဟာမျိုးတွေရှိပါတယ်ဥပမာမြဲအဲ့လိုဂိုင်းနေတာတဖြည်းဖြည်းနဲ့ဒါဂိုင်းနေထားတယ်မကတော့ပဲနဲ့ဒီလေကြီးမားတဲ့ဥပမာဖြင့်အစိုးရအဖွဲစည်းလို့နောက်ပြီးတော့တခြားဒီရာဇဝတ်မှုအဖွဲစည်းမျိုးလို့အဲ့လိုမျိုးတွေအဖွဲစည်းမျိုးတွေကနေပြီးတော့ဒီ IT ပညာရှင်အများအပြားကိုတာဝန်ပေးပြီးလုတ်လာတာမျိုးတွေလည်းဖြစ်နိုင်ပါတယ်
တချို့အကဲကသမားတွေပြောနေကြတာပေါ့လေဒါဟာဖြစ်ရင်ပြီးခဲ့တဲ့နှစ်ကတော့အရွှေဝါရောင်ဒေါ်လာရေးဖြစ်စဉ်တုန်းကမြန်မာပြည်တွင်းကဒီဗီဒီယိုတွေရုပ်ပုံတွေတပ်ပုံတွေကိုဘလော့ဂါတွေကနေပြီးတော့အင်တာနက်ကနေတင်ခဲ့ကြလို့နောက်ဆုံးနားဖာဆေဆိုးရကနေပြီးတော့အင်တာနက်ကြီးတစ်ခုလုံးအဲ့ဒီတော့ပိတ်ချလိုက်တာကျွန်တော်မှတ်မိနေကြပါတယ်ခုနကကိုမော်မင်းတို့ပြောသလိုပဲဟိုအဲ့ဒီတော့ကလုတ်တယ်လို့အခုလည်းပဲနှစ်ပတ်လည်အချိန်ခါနဲ့ကြိုက်လာလို့တမင်လုတ်တလားဆိုပြီးတော့ယူဆနေလူတွေလည်းအများအပြားရှိပါတယ်တချို့ကဆိုလို့ရှိရင်နားဖာဆေဆိုးရအနေနဲ့ဒီပြည်ပမှာရှိနေတဲ့ဒီပေါ်တရားမဝင်ကုမ္ပဏီတွေဟိုဂိုင်းအဖွဲ့တွေကိုငွေကြေးပေးပြီးတော့လောက်တာဖြစ်ကောင်းဖြစ်နိုင်တယ်ဆိုပြီးတော့မှတွက်ဆနေလူတွေလည်းရှိပါတယ်ခင်ဗ
ျဟုတ်ကဲ့အခုဆရာဥက္ကမကြီးပြောတာကိုရောဆောစောဆရာဥဆုံးဝင်ပြောသွားတဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်သဘောတူပါတယ်ခင်ဗျအဲသို့တော်လည်းပဲတစ်ချိန်တည်းမှာကျွန်တော်တို့သတိထားဖို့ကတော့အစိုးရအဖွဲ့လို့အဖွဲ့စည်းမျိုးကြီးတစ်ခုလုံးကနေပါပြီးတော့လုံးမဒီလုံးလို့ရမယ့်ကိစ္စမျိုးမဟုတ်ဘူးဆိုတော့ကျွန်တော်နည်းနည်းသတိထားဖို့လိုပါတယ်ဘာကြောင့်လဲဆိုတော့ဒီရေဝန်အားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ဟာဒီအခုလိုမျိုးဝင်ပြီးတိုက်တဲ့ကိစ္စတွေအခုလိုမျိုးဝင်ပြီးတိုက်တဲ့ကိစ္စဟာအခုတော့ဆိုရင်ကျွန်တော်တို့ website တွေကိုထိတော့မှသာဒါအကြီးကြီးကျွန်တော်တို့တွေဖြစ်လာတာမှန်ပေမဲ့လို့အရင်တော့ကလည်းဒါမျိုးဖြစ်ဘူးပါလေဖြစ်တာတော့မှဟာတေးဟောင်းဝါအဖွဲ့တွေလည်းမကောက်ဘူးစီ Yahoo လိုမျိုး website အကြီးကြီးတွေနောက်ပြီးတော့ CNN TV website တွေအဲ့ဒါတွေဆက်သဖြင့်အဲ့ဒါမျိုးတွေလည်းတို့ခံခဲ့ရဘူးပါလေဟိုတုန်းကဟာ2001ခုနှစ်ဒီဟောင်ကောင်မှာလုပ်တဲ့ဒီ World Wide Web ဒီ share ချိန်ရောက်စီးဝေးမှာကတည်းကဒီကိစ္စဟာစရန်တင်နေအစ်င်ရောက်နေပြီဒီကိစ္စဟာအန္တရာယ်ရှိရလို့လူတွေမြင်နေတဲ့အစ်င်ရောက်နေပြီဆောစောကပြောသလောက်အန္တရာယ်မကြီးဘူးလို့ကျွန်တော်ဆိုလိုတာကဘာကြောင့်လဲဆိုတော့ဆောစောဥဆုံးဝင်းထောက်ပြသွားလို့ပေါ့နော်ဟုတ်တကယ်တမ်းကတော့ဒီကိစ္စကိုတကယ်ပြည်ပြင်းလှုပ်ရှင်လို့ရှိရင်ဟာဒေါ်လာ900 1000လောက်ပေးပြီးတော့ဟာခိုင်းလိုက်မယ်ဆိုလို့ရှိရင်လှုပ်ပေးမဲ့လူမျိုးလည်းရှိတယ်အဲ့လိုလူမျိုးနဲ့ကိုယ်တိုင်တော့သွားတွေ့ကြမလို့ website မှာအချင်းချက်လုပ်ပြီးတော့ website မှာငွေဆွဲပြီးတော့တိုက်ခိုက်ခါတဲ့ website တွေအများကြီးရှိပါတယ်ဆောအဲ့လိုမျိုးလုပ်လိုက်တဲ့အခါကျတော့တယောက်ကထိုင်ပြီးတော့လုပ်လိုက်လို့ရှိရင်သူတို့ hacker တွေကို hacker program တွေပေါ့နော်ဒီဆိုကြပါစို့ဒီ Trojan Horse တွေကို Trojan Horse website တွေထဲမှာထည့်ထားမယ်အဲ့ဒီ website တွေကိုသွားကြည့်နေတဲ့လူတွေကအဲ့ Trojan Horse တွေသူတို့ computer တွေကိုရောက်လာမယ်ဟဲ့လားအဲ့လိုမျိုးသွားကြည့်လိုက်ပြီးတဲ့လူ1000လောက်ရှိတယ်ဆိုလို့ရှိရင်ဥပမာဟဲ့လားဟိုဘက်ကလူက cloud တစ်ချက်နှိပ်လိုက်တာနဲ့အဲ့ဒီ web ဒီ website ကနေ download လုပ်ထားတဲ့ဒီ Trojan တွေဟဲ့လားပြန်ပြီးတော့အသက်ဝင်လာပြီးတော့အကုန်လုံးကနေသူတို့အဲ့ဒီ website ကိုသွားပြီးဝင်ကြည့်တဲ့သဘောမျိုးတွေဖြစ်လာပါတယ်ဆိုလိုတာကတော့လူတစ်ယောက်ကလုပ်လိုက်ရင်အဲ့တောင်းတော့သောကွန်ပျူတာတွေကသူ့အတူအလုံးလုံးနိုးလာပြီးတော့အဲ့ဒီသူတို့ရဲ့ target website ကိုသွားပြီးတော့ဒုက္ခပေးတာမျိုးတွေပေါ့လေဆိုတော့အဲ့ဒါမျိုးကလူတယောက်ထဲကနေလောက်တာလည်းမဟုတ်ဘူးလို့ကျွန်တော်တို့ပြောလို့မရဘူးတစ်ချိန်တည်းမှာလည်းပဲထောက်လိုင်းရဲ့ဖွဲ့လူမျိုးပဲဖြစ်ဖြစ်ဟာအစိုးရကိုနိုင်တော်လောက်ဟာပါတာမျိုးပဲဖြစ်ဖြစ်ဒါမျိုးလည်းဖြစ်နိုင်ပါလေ
ဟုတ်ကဲ့ကိုမောင်မြင့်ပြောသွားတာကျွန်တော်လေးကိုပဲရှင်းပါတယ်ခင်ဗျာနော်အခုဖြစ်နေတာကဒီမြန်မာဒီမိုကရေစီရေးလှုပ်ရှားနေကြတဲ့ website 3ခုတပြိုင်တည်းဖြစ်သွားရဲဆိုတော့ ตุยเสียก็ดิโมคราซีเอียาซูတွေကိုမလုံလားတဲ့အုပ်စုလိုပဲစကြတာပေါ့အဲ့တော့နောက်နောက်လည်းပဲဒါမျိုးတွေကဖြစ်လာဖို့အလားအလာတွေရှိနေဦးမှာပဲပြီးတော့တခြားဒီဒီမိုကရေစီအင်အားစုတွေရဲ့ဝက်ဘ်ဆိုက်တွေမှာလည်းပဲအကာအကွယ်တွေတော့လုတ်ထားကြလိမ့်မယ်လို့ကျွန်တော်တို့ယူဆတာပေါ့လေအဲ့တော့ဘယ်လိုအကာအကွယ်တွေလုတ်လို့ရမလဲဆိုတာဥဆုံးဝင်နေတဲ့ပြောပြပါအောင်လားခင်ဗျာ
โอเคครับကျွန်တော်တို့ဟိုအကာအကွယ်နေတဲ့ဒါတူးစီတူးစီဒီဝက်ဘ်ဆိုက်တွေကိုသွားပြီးတော့ဟိုကြည့်ရှုရတဲ့လူတွေ ဒီ copy ဖတ်တဲ့လူနားထောင်တဲ့လူတွေကိုယ်တိုင်ကလည်းအဲကိုယ်ကွန်ပျူတာကိုအကာအကွယ်လုပ်တာလို့ရှိရင်ကတော့ဟိုတောင်းတောင်းကိုယ်ကွန်ပျူတာကိုအသုံးပြုပြီးဒီ website တွေကိုတိုက်ခိုက်တာမျိုးမလုပ်နိုင်အောင်ဒါမျိုးလိုကာကွယ်လို့ရပါတယ်ဥပမာအဖြစ်ဆိုရင်ကျွန်တော်စတိုင်ဝဲတွေကိုကျွန်တော်ကာကွယ်ဟိုကိုယ်ကွန်ပျူတာထဲမှာမရှိအောင်ရှာဖွေပြီးတော့တုတ်တင်ပြတဲ့ software မျိုးဆိုလို့ရှိရင်အင်တာနက်ပေါ်မှာအလကားပေးနေပါတယ်အဲ့လိုမျိုးအလကားပေးနေတဲ့
software တွေကိုကိုယ်ကွန်ပျူတာထဲမှာထည့်ထားပြီးတော့ကိုယ်ကွန်ပျူတာအချိန်မှန်မှန်စစ်ဆေးနေလို့ရှိရင်မတမာသူတွေကကိုယ်ကွန်ပျူတာထဲမှာလာပြီးထည့်ထားတဲ့
ဒီโจเทนကာကွယ်မှုတွေလုပ်နိုင်အောင်စပိုင်ဝဲကာကွယ်ရေးဆော့ဖ်ဝဲတွေတဲကနေပြီးတော့ဘယ်လိုဟာမျိုးတွေရတော့ဖြင့်အကောင်းဆုံးဖြစ်မယ်ဆိုတာလေးပါနည်းနည်းတော့အကြံပေးပါလားခင်ဗျာ
โอเคခင်ဗျာကျွန်တော်ဒီမှာစီနက်လို့ခေါ်တဲ့ဒီအင်တာနက်မဂ္ဂဇင်းတစ်ခုကနေပြီးတော့သူတို့ထောက်ခံအားပေးထားတဲ့ဆော့ဖ်ဝဲတွေထဲမှာ
software တော့သူကနံပါတ်1ရပါတယ်အများဆုံးဒါနောက်ဟိုဖရီးတဲ့ဒေါင်းလုဒ်လုပ်ခွင့်ပေးထားပြီးတော့ဖရီးသုံးခွင့်ရှိပါတယ်အဲ့တော့အဲ့ဒီ
software တွေကိုကိုယ်ကွန်ပျူတာပေါ်မှာတင်ထားပြီးရှင်ကိုယ်ကွန်ပျူတာထဲမှာမတမာတဲ့ဒီသူများတွေကဆော့ဖ်ဝဲလာထည့်ထားမှာစတိုင်ဝဲလာထည့်ထားမှာကိုကကာကွယ်တားဆီးလို့ရပါဘူးโอเคအခုနောက်တော့ကျွန်တော်တို့ဆွေးနွေးခဲ့ကြတာတဲ့အထဲမှာပေါ့လေဟိုเนาะဘယ်လိုပဲပုံဖြစ်ခဲ့လို့ဆိုတော့လည်းကျွန်တော်တို့ကြားခဲ့ရပြီနောက်ပြီးတော့ဘယ်လိုကာကွယ်လို့လဲရနိုင်နေဆိုတာပေါ့တနည်းတစ်ပုံအဖြစ် ဒီနေ့ကျွန်တော်တို့ကဒီဝက်ဘ်ဟော့စ်လို့တူတူနေနဲ့အိုင်းနက်ဆိုတာရှိတယ်။ထဲနိုင်ငံရေးရှုထောင့်အနေကြီးလိုက်လို့ရှိရင်လည်းဒါဟာမြန်မာဒီမိုကရေစီရဲ့အင်အားစုတွေရဲ့လှုပ်ရှားမှုတွေကိုအဟအတားလှုပ်လိုက်တာပဲ။ဒီမြန်မာဒီမိုကရေစီအားပေးနေတဲ့ဝက်ဘ်ဆိုက်တွေသတင်းလွတ်လွတ်လပ်လပ်မဖြန့်ဖြူးနိုင်အောင်လုပ်တာပဲဆိုပြီးတော့နိုင်ငံရေးရှုထောင့်အနေနဲ့ကျွန်တော်တို့သုံးသပ
ဆက်ပြီးရပါတော့နော်ဟလာအခုပြည်ပမှာရှိတဲ့ website တွေအနေနဲ့ကဘာပဲဖြစ်ဖြစ်အဲလွတ်လွတ်လပ်လပ်တို့ကတင်ပြခွင့်ရှိတာဟိုဒီပြည်ပမှာဖြစ်နေတဲ့အခြေအနေအားလုံးလေအဲ့ဒီအခါကျတော့လက်ရှိအခုဖြစ်နေတဲ့ဒီသတင်းလက်ခွင့်ကိုအဲပြည်ပမှာပေါ့နော်အားနည်းလာအောင်ဆိုပြီးတော့အခုလိုမျိုးဟလာတက်ခက်မှုကိုစတင်ပြီးတော့လုပ်တာဖြစ်ပါတယ်သူတို့ဖြစ်တော့အရေးကြီးတဲ့နိုင်ငံရေးကဟိုခုနကပြောသလိုဒီနှစ်ပတ်လည်နေ့ဟလာဟိုနိုင်ငံရေးကဒီပြည်ပမှာဟလာလှုပ်ရှားမှုတွေဖြစ်လာနေတဲ့အချိန်တို့အဲ့လိုအချိန်မျိုးတွေမှာအနောက်နောက်မှာလည်းအခုလိုမျိုးလှုပ်လာမယ်ဟိုကြိုးစားလာမယ်ဆိုတဲ့အနေအထားမျိုးဖြစ်တာကိုကျွန်တော်တွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲအခုလိုဒီ website တစ်ခုတည်းဟိုပဲပေါ့နော်တက်ခက်ရုံနဲ့တော့ကျွန်တော်ထင်တယ်ဒီတင်းနေအားလုံးတော့ဟလာအမှောင်ချတာဖို့ဟလာလွတ်လွတ်လပ်ဒီတင်းနေအားလုံးကိုဟလာဖိတ်ထားနိုင်ဖို့တော့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့ပြောရတဲ့လို radio လည်းရှိနေတယ်ဟလာဒီ democratic မြန်မာတန်ဆိုလို့ရှိရင်ဟာ television လည်းတို့မှာရှိနေတယ်ပေါ့နော်။အဲ့ဒီအခါကျတော့ဒီတင်းနေကိုလောကအမှောင်ချဖို့ဆိုတာကတော့အဲတော်တော်လေးတော့ခက်ခဲတဲ့ကိစ္စဖြစ်ပါတယ်အခုဒီတရေလက်ခွဲရှိတဲ့ခကြီးပါလေ
ဟုတ်ကဲ့ဟို DVB ကတော့ကျွန်တော်ရုပ်မြင်သားကြားမှာထုတ်လွှင့်နေပြီဆိုတော့ကပို့ပြီးတော့ပြစ်မှတ်ဖြစ်သွားတာပေါ့လေကျွန်တော်တို့ RFA website တွေပါလည်းပဲသူတို့တော့စ조사ကောင်စ조사မယ်လို့တော့ယူဆတာပဲပေါ့ခင်ဗျာဒါပေမဲ့ကျွန်တော်တို့လည်းဒီမှာအကာအကွယ်အတားအဆီးမျိုးမျိုးရှိနေတဲ့အတွက်ကြောင့်အခုအချိန်ဒီဘာမှမဖြစ်ပါဘူးအဲ့တော့ဒီကိစ္စပေါ်မှာကျွန်တော်တို့သုံးတိုင်နေပေါ့လေအခုပြည်တွင်းမှာအင်တာနက်ကဖေးတွေကိုပါချုပ်ကန့်မှုတွေကတော်တော်လေးလှုပ်လာပြီဆိုတော့အင်တာနက်သုံးဆွဲသူတွေအနေနဲ့တော်တော်ကလေးကိုကတိကောင်ဖြစ်နေရပါတယ်ဒါအပြင်ဒီပြီးခဲ့တဲ့ရက်ပိုင်းမှာပဲသတင်းတစ်ခုကျွန်တော်တို့ကြားခဲ့တာကတော့ဒီမြန်မာနိုင်ငံမှာဒီအင်တာနက်လုပ်ငန်းတွေကိုနော်တိုင်းတာတော်တော်များများချုပ်ကန့်ထားတဲ့ဒီပုဂံစိုက်ဘာတိုက်ကိုပါအစိုးရကနေပြီးတော့ရယူဖို့လို့စ조사နေတယ်ဆိုတော့ကဒီမြန်မာနိုင်ငံမှာသုံးနေတဲ့အင်တာနက်ကိုအားလုံးတို့ချုပ်ကန့်မှုများကြိုးပမ်းနေသလားဆိုတာလည်းကျွန်တော်တို့စဉ်းစားမိတယ်ခင်ဗျ။အ
ခုအဲ့ဒီကိစ္စကိုကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်ကတော့ဟိုကျွန်တော်တို့ RFA လွတ်လပ်တဲ့အာရှအတန်ကိုကျွန်တော်တို့စပြီးထူထောင်တဲ့အချိန်လွန်ခဲ့တဲ့ဆင်းနစ်ကျော်အချိန်ကလည်းဒီစစ်အစိုးရကနေပြီးတော့ဒီရေဒီယိုလေးလိုင်းတွေကို jamming လုပ်ပြီးတော့နောက်ဆက်ဖြည့်စီတာတွေရှိပါတယ်။ RFA တခုတည်းနဲ့မဟုတ်ဘဲနဲ့ BBC VOA စတဲ့ရေဒီယိုလေးလိုင်းတွေကိုလည်းနောက်ဆက်ဖြည့်စီတာတွေလုပ်ခဲ့ပါတယ်။ look at me there, to get a gate, daughter can break that yes, ready maybe, not on yare, the any Jamie Lotte Hari Joe and Missini Dim Shop we look at a comma. No funeral, though Lulu may have an electrogram. So no in the neck would go through Tai Chi, Chesi Chi, no Chi, Lulu Mayaroshi, no Sunja Lesho Amavarikum.
Okay, Guru Kunabio get a website don't move up or the AOD, Kipian, DVB, a website don't move along. Did you buy out or now said Chessie Kanea Bolly? Damino Guru Piambiro, Tishu Yao, Poma and Nita Piambiro, Yao Navy, so let General Mia Tria Barakamia. Guna General Dona Kerepoma, Kumomian in Ego, Bamia, Pierce with Georgia Mabilekamia.
Okay, I told you also in Chetama, Hala, the computer, Kuya Kuban computer, Tumiaga, Matama Durigani, Spyware, Solo Trojan, Horsey, Elam Yuri, Pubido, Hala, Loda Mugu, Tasi, the one you do, Jodora, Jano Java, Erihale, Ludra, Namadre, Hala Buhura, and Damachese Valim, the Chainama Leve, the website in Nega Leve, through Ninega, through website, through TDO Governor, Emmada Yejiwa. I'm going to get your solution. Who do you do? TDU West, I think I'm distributed denial of service. Any case, I saw the long end of San Hedonga, Dignity, Piola, Mammy Menu, Dignity, TD Jagga, and Nilan, Machine Evo, Machine Evo, Piola Chaga, let us alumia like Isa, the Adiga, Jazo, Chipper, and Ludo Leve, the website G and Nega through Gawanina. ဟာကောင်းကောင်းနိုင်တဲ့နီးလန်းတချို့တလီတော့ရှိပါတယ်တိတ်အောင်မြင်တာမဟုတ်တော့မှဥပမာသူကြောက်ပါဆိုသူတို့ရဲ့ဟာဆာဗာတွေကိုတမျိုးဆာဗာတစ်ခုတည်းကိုမသုံးမင်းနဲ့ဆာဗာရအများကြီးခွဲသုံးတဲ့နီးနောက်ပြီးတော့တနိုင်ငံတွေကဆာဗာကုမ္ပဏီကိုမသုံးမင်းနဲ့နိုင်ငံတွေခွဲပြီးတော့သုံးတဲ့နီးနောက်တစ်ခုကတော့အဲ့ဒီဆာဗာတွေကိုသုံးမယ်ဆိုလို့ရှိရင်လည်းဒီကမ္ဘာအမြန်ဆုံးဆာဗာတွေကိုသ မယ်အဲ့ဒါမျိုးလည်းလုပ်လို့ရပါတယ်ဒီ bandwidth တိုးတဲ့နည်းဟာလည်းပဲဖြည့်ရှင်းတဲ့နည်းတစ်ခုပါပဲ bandwidth တိုးတဲ့နည်းဆိုတာကတော့အဲ့ဒါကျွန်တော်တို့ခတိုင်းလူတရာတော့ဝင်ကြည့်လို့ရတဲ့ကိစ္စဟာလူတစ်ထောင်ဝင်ကြည့်လိုက်အောင်ဝင်ကြည့်နိုင်အောင်ကိုကလုပ်ပေးမယ်ဆိုလို့ရှိရင်အဲ့ဒါဟိုဒါမျိုးကတက်တာသွားနိုင်ပါတယ်ဒါပေမဲ့လို့လည်းပဲဟိုဘက်ကတိုက်ခိုက်တဲ့လူအနေနဲ့ကဘယ်လောက်ပတ်စံအကုန်ခံနိုင်လဲဟိုဘက်ကတိုက်ခိုက်တဲ့ computer server ကဘယ်လောက်အစွမ်းရှိတယ်ဆိုတဲ့ကိစ္စပေါ်မှာလည်းမှတ်တည်ပါတယ်ဒါကတော့ကျွန်တော်ဟိုသူတို့ website တွေအနေနဲ့အဲ့ဒါသူတို့ကိုသူတို့ကာကွယ်နိုင်တဲ့နည်းလမ်းပေါ့နော်တစ်ချိန်တည်းမှာလည်းပဲကျွန်တော်တို့ media သမားတွေအနေနဲ့ကဒါမျိုးတွေကိုအဲ့ဒါကာကွယ်နိုင်တဲ့နည်းလမ်းတွေကမ္ဘာနိုင်ငံတွေမှာရှာကြနေတာတွေတွေ့ပါတယ်ဥပမာတစ်ခုအနေနဲ့ပြောရမယ်ဆိုလို့ရှိရင်ဆိုကြပါစို့ကျွန်တော်တို့မြန်မာ media တွေစုပြီးတော့ဒီ imiter အကောင့်နဲ့ website မျိုးကျွန်တော်တို့တုံးမယ်တုံးပြီးတော့မှအဲ့ဒါ website တစ်ခုတိုက်ခိုက်ခါပြီဆိုလို့ရှိရင်အဲ့ဒီ website တိုက်ခိုက်ခါတဲ့ website ကိုအဲ့ဒီ server ကနေပဲအဲ့ဒါဒီနောက်ထပ်ဒီ bandwidth တွေတိုးပေးမယ်နောက်ထပ် line တွေတိုးပေးမယ်ဆောက်လို့ဖြစ်အဲ့လိုမျိုးလှုပ်ရှင်းအဖြစ်တိုက်ခိုက်ခံရတဲ့ကိစ္စဟာဒီအတိုင်းအတာတစ်ခုထိယော်သွားစေနိုင်ပါတယ်အတိုင်းအတာတစ်ခုထိအားပြော့သွားစေနိုင်ပါတယ်တစ်ချိန်တည်းမှာပဲလေဟဲ့လားအခုဒေါ်လာဆယ်မှာစောစောပြောလို့လက်သက်ရှာရတာခက်တာမှန်ပေမဲ့လို့တချို့ software တွေအနေနဲ့သူတို့ရှာတွေ့တဲ့နည်းလမ်းတွေရှိပါတယ်အဲ့ဒါကဘာလဲဆိုရင်ဥပမာဆိုကြပါလို့ ARD website ကိုလူတစ်ယောက်ကလာတော့မယ်ဝင်တော့မယ်ကြည့်တော့မယ်ကျွန်တော် RFA website ကိုကြည့်တော့မယ်ကြည့်တော့မယ်ဆိုလို့ရှိရင်ပုံမှန်လူတစ်ယောက်အနေနဲ့ကတနေ့မှာတစ်ခါနှစ်ခါသုံးခါအဲ့ဒီဆက်ပို့ပြီးတော့လာပြီးတော့မကြည့်ပါဘူးဒါပေမဲ့လို့စောစောပြောတဲ့ Trojan host တွေကသူတို့ကအမိန်ပေးခံရပြီဆိုလို့ရှိရင်သူတို့က1မိနစ်တစ်ခါလောက်2မိနစ်တစ်ခါလောက်သူတို့အဲ့လိုမျိုးလာပြီးတော့ဝင်ကြည့်တာပါအဲ့ဒီတော့တချို့ခု software တွေပေါ်တာတွေကဘယ်လိုလဲဆိုတော့အဲ့ဒီလိုမျိုးမကြာခဏအကြောင်းမရှိဘဲနဲ့ကြည့်တဲ့ address ကို IP address ကိုသူတို့ကတားတဲ့နေပါဆောအဲ့လိုနည်းလမ်းမျိုးတွေအဲ့လို software မျိုးတွေကိုကျွန်တော်တို့ media သမားတွေနဲ့စုပြီးတော့ဝယ်မယ်နောက်ပြီးတော့အချင်းချင်းသတိပေးတဲ့နည်းတွေတုံးမယ်နောက်ပြီးတော့ဒီ server အကြီးတစ်ခုလုံးကိုဝယ်ပြီးတော့ဟာပြတုံးမယ်ဆိုတဲ့ကိစ္စမျိုးတွေတုံးနိုင်မယ်ဆိုလို့ရှိရင်တော့ဒါမျိုးကိစ္စတွေကအေးအခုခါရတာထဲပို့ပြီးတော့အသက်ပါနိုင်တဲ့အနေထားရှိတယ်လို့ကျွန်တော်မြင်ပါတယ်
โอเคครับคือเราดี website တွေကိုဟိုတိုက်ခိုက်ခံရတဲ့ကိစ္စဥပမာအခုဗမာပြည်မှာခုတိကျမှန်ကန်တဲ့သတင်းတွေရရှိဖို့အတွက်ကိုလှုပ်ဆောင်နေကြတဲ့အချိန်မှာဒီလိုသတင်းဌာနမီဒီယာတွေရဲ့ website တွေတိုက်ခိုက်ခံရတာဟာအချက်တစ်ချက်ကိုပဲမိမောင်းထုတ်ပြလိုက်ပါတယ်ခင်ဗျအဲ့ဒါပါလဲဆိုတော့သတင်းအချက်လက်မှန်ကိုပြည်တွင်းကနေပြီးတော့ဒီပကိုတက်မှာတို့ဘာလို့အရန်ဆိုးရည်နေတဲ့အဖွဲ့အစည်းမျိုးရှီကောင်းရှိနိုင်ပါတယ်အဲ့တော့ဒီလိုအဖွဲ့အစည်းတွေကနေပြီးတော့ပြည်ပင်တားဆီးတာဟာဘာကြောင့်လဲဆိုတော့ပြည်တွင်းမှာအရင်တော့ဒီရွှေဝါရောင်တော်လိုင်းကြီးလို့ခေါ်တဲ့တန်ခါနဲ့ပြည်သူလူထုရဲ့ငြင်းငြင်းနဲ့လှုပ်ရှားမှုတွေကဓာတ်ပုံတွေအတန်တွေဗီဒီယိုတွေဒါတွေကကိပသတင်းဌာနတွေကိုထွက်သွားတဲ့ဟာအင်မတန်မှဒါစိုးရင်စရာလို့ယူဆတဲ့အဖွဲ့အစည်းမျိုးတွေအနေနဲ့ဒါမျိုးဟိုတိုက်ခိုက်တယ်လို့ကျွန်တော်တို့ဒီလိုမျိုးသုံးသပ်လို့ရပါတယ်နည
်းအခုဒီဖြစ်နေတဲ့ကိစ္စမျိုးပေါ့လေဒီဒါအခုကျွန်တော်တို့မြင်ကြရတာဟာကတော့ဒါတော့ website တွေကိုထိတာပေါ့ဒီအပြင်ကိုကျွန်တော်မြန်မာနိုင်ငံသားတွေကတော်တော်များများအခုလှုပ်လာကြတဲ့ဒီကိုပိုင် blog စာမျက်နှာတွေရှိပါတယ်အဲ့ဒီ blog စာမျက်နှာတွေထဲမှာဘာသာရအမျိုးမျိုးနဲ့လှုပ်နေကြတဲ့အချိန်မှာကျွန်တော်တို့မြန်မာဒီမိုကရေစီရဲ့အင်အားစုတွေကလည်းပဲဒီမြန်မာနိုင်ငံအကြောင်းမြန်မာစစ်ဆေးရာအကြောင်းဒါလားဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေတွေကိုအများအားသူတို့တင်ပြနေတော့အဲ့ဒီ blog site တွေကိုရောဒီလိုအနှောက်အယှက်ထိုးနှက်ဖျက်ဆီးတာမျိုးတွေရှိနိုင်လားခင်ဗျ
ကိုဇလုံးတဲ့အတင်တော့ချုပ်ဟိုဘလော့ဆိုက်တခုနှစ်ခုကိုအင်တာနက်နာမည်ကြီးရဲ့ဘလော့ဆိုက်တခုနှစ်ခုကိုတိုက်ခိုက်ခံရမျိုးကျွန်တော်တို့အရင်ကကြုံခဲ့ရပါတယ်ကြုံခဲ့ရတဲ့ကြောင့်မို့လို့ဘလော့ဆိုက်တွေကတို့ရဲ့ address ကိုယူရတော့ကြောင်းရတာတို့ဘာလို့ဖြစ်ခဲ့ပါလဲအဓိကဦးတည်တိုက်ခိုက်နိုင်ပြရပါလားအခုလိုမြန်မာဒီမိုကရေစီအင်အားစုတွေရဲ့တရင်
website တွေကိုတိုက်ခိုက်လာတာဟာမြန်မာနားဖတ်စစ်အစိုးရဘက်ကဖြစ်တယ်လို့ယူဆရတဲ့သူတွေများလာတဲ့အခါမျိုးမှာမြန်မာစစ်အစိုးရရဲ့သတင်းစာမျက်နှာတွေကိုလည်းပဲပြန်လည်ထိုးနှက်တိုက်ခိုက်မှုတွေပေါ်ကောင်းပေါ်လာနိုင်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကလည်းပဲမြန်မာစစ်အစိုးရရဲ့မြန်မာ .com ဆိုတဲ့website စာမျက်နှာကိုအမိမသိလူတစုကနေပြီးတော့ဖျက်ဆီးခဲ့တဲ့အတွက်ကြောင့်တပတ်နှစ်ပတ်ကြာမြတ်သူတို့ web စာမျက်နှာတွေကိုဖတ်ရှုလို့မရတဲ့အခြေအနေကိုရောက်သွားခဲ့တယ်ဆိုတာကျွန်တော်တို့မှတ်သားမိခဲ့ပါတယ်ခင်ဗျာ အခု သုံးသပ်တင်ပြသွားကြသလိုပဲဒီမြန်မာဒီမိုကရေစီအင်အားစုတွေရဲ့ website တွေကိုဒီလိုအမည်မသိရသေးတဲ့လူအစုအဝေးအဖွဲ့အစည်းတွေကနေပြီးတော့ထိုးနှက်တိုက်ခိုက်ခဲ့တာဟာအခုနောက်ဆုံးအခြေအနေလို့မယူဆနိုင်သေးပဲနဲ့နောက်နောက်မှာလည်းပဲအလားတူထိုးနှက်တိုက်ခိုက်တာမျိုးတွေကိုကျွန်တော်တို့ကြားအောင်မယ်လို့တော့မျှော်လင့်နေပါတယ်ခင်ဗျအဲ့တော့ ကိုပိုင် blog စာမျက်နှာဖွင့်ထားတဲ့လူတွေပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်လည်းပဲဒီမြန်မာဒီမိုကရေစီအင်အားစုတွေရဲ့ website တွေကိုသွားရောက်ပြီးတော့ဝင်ရောက်ဖတ်ရှုနားထောင်ကြတဲ့ပရိသတ်တွေပဲဖြစ်ဖြစ်ကိုယ့်ရဲ့ computer တွေမှာကိုယ်ကနေ့ကတင်ပြခဲ့ကြသလို trojan မျိုး virus တွေမထည့်နိုင်အောင်ကိုပိုင်အတားအဆီးတွေလုတ်ပြီးတော့အသုံးပြုကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ website တွေလည်းပဲပို့ပြီးတော့တက်တာရရမယ်လို့မျှော်လင့်ပါတယ်ဒါအပြင်ကိုပိုင်အသုံးပြုကြတဲ့ computer တွေအတွက်လည်းပဲ ပို့ပြီးတော့ကောင်းမယ်ဆိုတာ အကြံပြုရင်းနဲ့ပဲဒီတစ်ပတ်ဆွေးနွေးပွဲကိုဒီကုန်းချုပ်ပြသည်ခင်ဗျာအခုပါဝင်ဆွေးနွေးပေးသွားခဲ့ကြတဲ့ BMA မြန်မာသတင်းသက်မက်ကဥက္ကဋ္ဌဒေါက်တာမောင်မောင်မြင့်မြမအရေးလေ့လာသူဦးဝင်းမင်းနဲ့ RFA web သတင်းစာမျက်နှာအက်ဒီတာဦးစိုးဝင်းတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပေးပါစီတော်တာရှင်ပေါင်းလဲကိုစိတ်နှပြချမ်းမှချွန်းလန်းကြပါစေခင်ဗျာ Thank you.